ရှမ်းပြည်နယ်မြောက်ပိုင်းမှာသတင်းတပတ်ကျော်တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူ 23,000 ကျော်ရှိနေပြီးအကူအညီလိုအပ်ချက်တွေသိသိသာသာပိုများလာနေတယ်လို့ကုလသမဂ္ဂကထုတ်ပြန်လိုက်ပါတယ်။ရှမ်းမြောက်မှာမူလစစ်ပေးဒုက္ခသည် 15,000 နီးပါးရှိနေရကနေအခုတပတ်ကျော်ကြာကာလအတွင်းမှာနောက်ထပ် 2,000 ကျော်တိုးလာတာပါ။အခုဆိုရင်ရှမ်းမြောက်မှာအိုးအိမ်ဆုံးခွာသူ 38,400 ကျော်ရှိတယ်လို့ကုလသမဂ္ဂ UN OCHA ကကြေညာပရင်းတွေကထုတ်ပြန်ခဲ့ပါတယ်။တိုက်ပွဲတွေအတွင်းကလေးငယ်တွေအပါအဝင်အရသာ73ဦးအသက်ဆုံးရှုံးခဲ့ရပြီးနောက်ထပ်2ဦးကလည်းအရေးပေါ်ဆေးသုကုသခွင့်မရခဲ့လို့သေဆုံးခဲ့ရကြောင်းနဲ့ထိခိုက်ဒဏ်ရာရသူတွေလည်းအများပြားရှိနေကြောင်းပြောပါတယ်။အချိန်တည်းမှာပဲရှမ်းမြောက်မှာတိုက်ပွဲအရှိန်ဆက်မြင့်နေပြီး MNDAA ကိုကန့်တက်ရဲ့2029စစ်စင်ရေးရဲ့6ရက်မြောက်နေ့နိုဝင်ဘာ4ရက်သတင်းထုတ်ပြန်ချက်အရကိုကန့်ခရိုင်တုံရှမ်းဒေသကမုံကိုမြို့အပြင်ဘက်ကစစ်ကောင်စီရဲ့ရှောင်းကုန်းလုံအမှတ်3စခန်းကိုကိုက MNDAA နဲ့ရခိုင်တတော် A တို့ပူးပေါင်းတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ကြေညာပါတယ်။လက်ရှိချိန်ဒီစုပေါင်းတပ်စခန်း106ခုကိုသိမ်းပိုက်ထားပြီလို့လည်းဆိုပါတယ်။တောင်အမျိုးသားလူမျိုးရေးတပ် TNL ကတော့စစ်ကောင်စီတပ်ရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်ရုံးဆိုင်ရာလာရှိုးမြို့နယ်ထဲကစစ်ကောင်စီတပ်စခန်းတစ်ခုကိုစနေနေ့ကသိမ်းနိုင်ခဲ့တယ်ပြောပါတယ်။စနေနေ့တိုက်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒါပေမဲ့ချက်တာပရင်းနေတုံးကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ကရှမ်းပြည်နယ်မြောက်ပိုင်းမှာမြို့အများပြားကိုသိမ်းပိုက်ထားတယ်ဆိုတာဝါရဖြန့်ပြောဆိုချက်တာဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရကတုံ့ပြန်ထားပါတယ်။